န်ချက်ပန်းနိုင်ရောက်ဖို့အတွက်လူတွေကရေမန်းချက်ပန်းနိုင်တွေချကြတယ်ဒါပေမဲ့ဒီမန်းချက်ပန်းနိုင်တွေရောက်ဖို့အတွက်အခက်အခဲတွေအများကြီးကြုံကြရတယ်ဘာကြောင့်မလို့လဲဒီပန်းကိုကျွန်တော်ဆွေးနွေးအောင်ဖြစ်ပါတယ်အားလုံးမင်္ဂလာပါကျွန်တော်ဖြူပိုင်ပါ company networking professional ရဲ့ productivity နဲ့ profit ကိုတိုးတောင်းကူညီပေးနေတဲ့ marketing trainer ရဲ့ consultant တယောက်ဖြစ်ပါတယ်လူများစုကရေမန်းချက်ပန်းနိုင်တွေချတယ်ဒီရေမန်းချက်ပန်းနိုင်တွေရောက်ဖို့အတွက်စိတ်ကိုပုံဖို့တယ်ကြိုးစားတယ်ဒါပေမဲ့မရောက်တော့ဘာကြောင့်မလို့လဲဆိုတော့ဘာကြောင့်မလို့လဲဆိုတဲ့အဖြစ်ကိုကျွန်တော်ပြပြအောင်ပါဖြစ်ပါတယ်ဒီမန်ချပန်းနိုင်နေမရောက်လာဘူးဆိုတာဘာကြောင့်မလို့လဲဆိုတော့ဒီမန်ချပန်းနိုင်နဲ့ကိုင်ကြီးတဲ့ကိုရဲ့အရေးချင်းမရှိသေးလို့ဖြစ်ပါတယ်။အဲတော့လူတွေကဒီမန်ချပန်းနိုင်ကိုပါဆုမလုပ်တော့မှာပေါ့။လူတွေဒီမန်ချပန်းနိုင် attract လုပ်တာဖြစ်ပါတယ်။ဥပမာဆိုလို့ရှိရင်ကျွန်တော်က1 million တန်တဲ့ကုမ္ပဏီကိုစောင့်ဖို့အတွက်ဆိုရင်ကိုမ1 million တန်တဲ့အရေးချင်းရှိဖို့လိုပါတယ်။1 billion တန်တဲ့ကုမ္ပဏီကိုစောင့်ဖို့အတွက်ဆိုရင်ကိုမ1 billion ကိုစောင့်နိုင်တဲ့အရေးချင်းရှိဖို့လိုလို့ကျွန်တော်တို့ဟိုနော်ဒိန်းထောင်ကလေးဆိုလို့ရှိရင်လည်းအတူတူပါပဲ။အဲတော့အလားတူပဲကျွန်တော်တို့ရဲ့ဒီမန်ချပန်းနိုင်ကားစီဝင်ငွေတိုးတက်ဖို့အတွက်ဆိုလို့ရှိရင်လူတွေကဒီဝင်ငွေရဖို့အခွင့်အလမ်းတွေကိုပဲစဉ်းစားကြတယ်။ဒါပေမဲ့သူတို့လုပ်ဖို့မိနေရတာကိုရှိပါတယ်။ဒါတော့ personal development လို့ခေါ်ပါတယ်။ personal development ဆိုတာကတော့မိမိကိုယ်ကိုတိုးတက်အောင်လုပ်ခြင်းလို့ခေါ်ပါတယ်။အဲတော့ဒီဘိုင်းမှာဆိုလို့ရှိရင်ဒီမဲ့ချက်ပန်းနိုင်ချမှတ်ခြင်း၊ကိုယ့်ရဲ့အခြေအိုစီမံခန့်ခွဲခြင်း၊ကျန်းမာရေး၊လူတွေနဲ့ပေါင်းနေဆက်ဆံရေးဒါတွေကုန်ပါပါတယ်။အဲတော့ဒီ personal development ကိုကောင်းအောင်လုပ်ဖို့ဆိုလို့ရှိရင်ကျွန်တော်ရဲ့ business goal ကိုရောက်ဖို့ခံပါတယ်financial goal ကိုရောက်ဖို့ခံပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ philosophy က personal professional business လို့ခေါ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ product တို့ dream ladder ရဲ့ philosophy က personal development ကိုရင်လုံးမယ်ဒီအမှတစ်ဆင့်ကို professional development ကိုလုံးမယ်ဒီအမှတစ်ဆင့် business development ကိုလုံးမယ်ဆိုတဲ့အယူအဆတစ်ခုဖြစ်ပါတယ်အဲ့တော့လူတွေကကိုယ့်ရဲ့ဒီ match ပန်းနိုင်တဲ့ကိုင်ကြီးတဲ့တိုးတက်မှုရှိဖို့လိုပါတယ်အဲ့တော့ personal development ကိုစလုပ်တော့မယ်ဆိုလို့ရှိရင်ပြန်စဉ်းစားကြည့်ပါဒီလုပ်ငန်းရှင်တယောက်အနေနဲ့ကအမြဲတမ်းသူစိတ်တကြနေတယ်သူ့ရဲ့ business အောင်မြင်ဖို့အတွက်အထောက်အပံ့ပြုမလားမပြုပါဘူးဘာလို့လဲသူအမြဲတမ်းစိတ်တကြနေပြီးမှသူ့ business အောင်မြင်နေဆိုတာမရှိနိုင်ပါဘူးအလားတူပဲအချိန်မမှန်တဲ့လုပ်ငန်းရှင်တယောက်သူ့ရဲ့ရည်မှတ်ချက်ပန်းနိုင်တွေကိုချမှတ်ပြီးမှ accountable ဖော်နိုင်တဲ့လုပ်ငန်းရှင်တယောက်ပြီးသူ့ရဲ့လုပ်ငန်းကိုဦးဆောင်နိုင်မှာဦးဆောင်နိုင်ဖို့မလွယ်ကူပါဘူးဘာလို့လဲဆိုရင်စီးပွားရေးလုပ်ငန်းဆိုတာလုပ်ငန်းရှင်ရဲ့ကိုယ်ပွားပဲဖြစ်ပါတယ်ဒါကြောင့်မလို့လုပ်ငန်းတစ်ခုစောင့်နေလူတွေအနေနဲ့ဆိုလို့ရှိရင်ကိုယ့် business ကိုပြောင်းလဲလုပ်ချင်နေဆိုရင်ကိုယ့်ရဲ့ personal development အရေးတော်လို့ရပါတယ်။အလားတူပဲကျွန်တော် professional life မှာအောင်မြင်ချင်နေဆိုလို့ရှိရင်ကိုယ့်ရဲ့ personal development အရေးတော်လို့ရပါတယ်။အဲ့တော့ဒီနေ့ကျွန်တော်ပြောချင်တဲ့အကြောင်းအရာကတော့ကိုယ့်ရဲ့ရည်မှန်းချက်ပန်းနိုင်နေကိုအနောက်ကိုလိုက်နေမယ်ဆိုတာဒီရည်မှန်းချက်ပန်းနိုင်နေကိုရှိလာအောင်သူနဲ့ကိုင်ညီတဲ့အစွမ်းစအရေးအချင်းအတွေ့အခေါ်လောကအမြင်တွေကိုရှိတာဖို့လိုပါတယ်။အားလုံးအတွက်တွေ့ခေါ်ဆုံးတရားရမယ်လို့ကျွန်တော်ယူဆပါတယ်။အားလုံးကျေးဇူးတင်ပါတယ်။မင်္ဂလာရှိတော်နေ့ဖြစ်ပါစေဗျာ။